မိုနာလီဇာပကြီးကားနဲ့နာမည်ကျော်ကြားတဲ့ Renaissance ပကြီးပညာရှင်လီယိုနာໂດဒါဗင်ချီဟာ ADHD လို့လူသိများတဲ့အာရုံစူးစိုက်ရခက်တဲ့ကနာမငြိမ်ရောဂါရှိလောက်တယ်လို့ဒီနိုင်ငံကစိတ်ပညာပိုင်းဆိုင်ရာပါမခတယောက်ကသုံးသပ်ပါတယ်။ပကြီးသိပ္ပံပြီးသူကခီတတင်ချာအင်ဂျင်နီယာနဲ့မျိုးပုံရေးဆွဲတဲ့ပညာတွေမှာဗတ်ဆုံတော်တဲ့လီယိုနာໂດဒါဗင်ချီသူတည်ဆုံးသွားတာ1500ကျော်ချိန်မှာတော့အခုလိုသုံးသပ်တဲ့စာရင်းတစ်ခုထွက်လာတာပါ။လီယိုနာໂດဒါဗင်ချီဟာသူ့စီမံကိန်းတွေအဆုံးမတတ်နိုင်အောင်အဆုံးမတတ်နိုင်တာကိုကြည့်ကြအောင်ဖြင့်သိပ္ပံပညာပိုင်းဆိုင်ရာအရသူဟာ ADHD ကနာမငြိမ်ရောဂါရှိတော့တယ်လို့ကောက်ချက်ချတဲ့အကြောင်း London King's College ပမောက္ခမာကိုကတာနီကအာယုံကျော်ဆိုင်ရာစာဆောင် Brain မှာတောက်ကြံနေတာသူစာတန်းကိုထုတ်ပြန်လိုက်ပါတယ်။ Leonardo Da Vinci ကငင်းငယ်ကလေးကကိစ္စတွေကိုအပြီးတန်မလို့ဆောင်နိုင်ခဲ့တဲ့အကြောင်းသမိုင်းထောက်ထားတွေမှာတွေ့ရတယ်လို့ကတာနီကပြောရပါအလုပ်တစ်ခုကနေတစ်ခုမကြာခဏပြောင်းလဲတတ်သူဖြစ်ပြီးတော့အနည်းငယ်တစ်ခုမဟုတ်တစ်ခုလုံးနေရမှာဖြစ်တဲ့သူလို့သူ့အကြောင်းအထုပ်ပတ်တွေရေးရတဲ့တွေကရေးခဲ့ပူပါတယ်။ ADHD ရှိသူအများစုလိုပဲဒီ Leonardo Da Vinci ကအိမ်မနေနေတဲ့သူဖြစ်ပြီးတော့ညာလုံးပေါက်ရွတ်ဆက်ပြီးတော့အလုပ်လုပ်တတ်သူလည်းဖြစ်ပါလိမ့်ရှင်။